ရခိုင်ပြည်နယ်အနောက်ပိုင်းမောင်းတော်မြို့နယ်ကအောင်ချမ်းသာကြီးရွာနီးမှာရှိတဲ့နေကြားဆောင်တပ်တခုကိုအာစာကျန်းဖက်ဖွဲ့ကနေပြီးတော့ဒီကနေ့မနေ့ပိုင်းကလာရောက်ပစ်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့တယ်လို့မောင်းတော်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ကပြောပါတယ
်။တော့ကျန်းမသိရတာတော့ဟွာပေါ့ကျွန်တော်တို့နေဆက်မှတ်တိုင်ပေါ့နော်နေဆက်မှတ်တိုင်မှာဒီမြို့နယ်ဟွာပေါ့နေရောရတဲ့ဖွဲ့လုံညွေအဲပြီးလို့ရတဲ့အချိန်မှာဒါတွေ့ပြီးတော့ဖြစ်တာပေါ့နော်ဒီလိုဖြစ်တာပေါ့ဟောဟောဒီပြေဘူးကကျွန်တော်ဒီလိုကတော့လိမ့်ကြပါဦးကြ30မိနစ်ခန့်တော့ပြေပြေမှုဖြစ်တယ်ဆိုတော့ဟုတ
်ဒီနေ့ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာနေကြာဆောင်ရဲတပ်ဦးတန်ရရှိခဲ့ပြီးတော့အာစာဘက်ကတအူးကြာဆုံးခဲ့တယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာကြီးမှာရှိတဲ့ကြီးရွာကဒေသခံတွေကလည်းတော်ရဲကိုမသွားကြဘူးအာနာမဏိဘက်ကမှာကြားထားတယ်လို့အောင်ချမ်းသာကြီးရွာသားတအူးကပြောပါတယ
်ဒီမန္တန်50တနင်္ဂနွေနေ့ကြာမှာဖြစ်တယ်လို့တရင်ကြရတယ်သူကနေဝါဟို RS ဆက်ကဒီတရောက်ကြာဆုံးလဲဒီလိုရှိကျွန်တော်တို့ဒီရေးထက်ကတော့ဟိုကြာတာကြာဆုံးလာတော့မရှိဘူးဗျာဒီတန်ရာ3ခုရတယ်လို့တော့ကြာရတယ်ဗျာဒီလိုရှိတော့ရွာဟိုဘိုလေးဘောကိုသခန်းရွာနာကိုသခန်းဘိုလေးကနေပြီးနောက်ပြီးစိတ်ပြီးမှအဝေးကြီးဟိုတော်ထဲတယ်ပါလေမတော်ခိုင်းနေအဲ့လိုပဲပြောထားဗျာရွာလူတွေတိတ်ပြီးတော်ထဲတယ်ပါလေဒီအလိုင်းဝေးတဲ့နေရာတွေမှာမတော်နဲ့အဲ့လိုပဲပြောထားတယ်
ဒီခိုင်ပြည်နယ်ရဲ့နေဆက်မျိုးတစ်ခုဖြစ်တဲ့မောင်းတော်မျိုးနယ်မှာအရင်ကအာစာအဖွဲ့ကနေကြားဆောင်ရေကင်းစခန်းတွေကိုလာရောက်ပစ်ခတ်မှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အာစာအဖွဲ့နဲ့ထိတွေ့မှုတွေမရှိတော့နေပါသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အင်အားအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တာကြောင့်တိုင်းနဲ့ရှိတဲ့ဒေသခံတွေနေရာဆုတ်ခွာထွက်ပြေးနေကြရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလည်းလူမျိုးရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာစာရိုင်ဂျာအစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရမှာတိုင်းနဲ့ချီရဲ့ရိုင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်ခင်ဗျာ။